ုတ်ကဲ့ကမ္ဘောဇာတက္ကာစက်စုံရဲ့ခင်ဗျာကျွန်တော်တို့အရင်မတိုင်ခင်နှလုံးပေါက်သိဆုံးတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပတ်တုန်းကကိုငယ်ရွယ်သူတွေမှာပိုဖြစ်လာတာနဲ့နှလုံးစထိကြတာကိုဖြစ်စေတဲ့အကြောင်းနဲ့နောက်ကာကွယ်ရေးတွေကိုပြောပြီးမှအခုတစ်ပတ်တော့ဆရာကြီးအခုလိုသိဆုံးရတာကလည်းကာကွယ်ရေးကိုအဓိကပြမှာမို့ဘာကြောင့်အခုလိုနှလုံးပေါက်သိဆုံးရပုံကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
ကျွန်တော်တို့နှလုံးသွေးကြောပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့ဒီကြောကဒီစီစီနေတဲ့နှလုံးကြွက်သားတအလုံးမလုပ်တော့ဘူးပေါ့ဒါကိုအချိန်ကြီးပေါ့နှလုံးကြွက်သားတစ်ခုကမိနစ်20နာရီဝက်လောက်ဖြီးတော့သူ့စီကိုတွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်ထဲကြော့သွားပြီဆိုလို့ရှိရင်တစ်ဖြည်းဖြည်းနဲ့ဒီနှလုံးကြွက်သားတွေကစပြီးတော့ပြစီလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ6နာရီလောက်တွေးမှဒီသေးသောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွက်သားတွေကစတော်များများပြန်ပြီးတော့တွေးပြန်ရမယ်ကျန်ဒီလို့တဲ့ထဲမှာပါလာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီး။တကယ်လို့သူ့ဘာသူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးကင်းတာဒီသွေးကဲတွေကိုပြောစေနိုင်ခဲ့ခန္ဓာကိုယ်ကသူ့အလိုတွေထုတ်ပေးတတ်တယ်ရှိတယ်။အဲ့အရာတွေကြောင့်လည်းသူ့လိုလိုပြန်သွားနိုင်တယ်လို့ကျွန်တော်အပြင်ကနေဖြေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချက်လာပဲဖြစ်ဖြစ်အဲ့လိုမျိုးမဖွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြပါလေကလုံးဝပျက်စီးသွားတယ်အလုံးလုံးတွေအတွက်နှလုံးညစ်တဲ့အားနေသွားတယ်နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပြင်းနဲ့တွေးရအလုံးလောက်မင်းရတော့ဘူးအုံနောက်ထဲကိုတွေးနေရလို့တတိယလဲကြသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ခြေကိုတွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာသွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာခြေတက်ပြီးရလာပြီးတော့အမောဖောက်တယ်အဲ့ဘာတွေကိုအချိန်မီမကူနိုင်ဘူးဆိုလို့ရှိရင်ပေးဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါပြီးတော့ပေးတာရှိအဲ့ electricity ကြက်